ဂျာမန်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်မကူးစက်စေရအတွက်တရုတ်နိုင်ငံကလာမဲ့လေကြောင်းခီးစဉ်တွေကိုအီရန်ကဆိုင်းငံ့လိုက်ပါတယ်။အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကြောင့်စီးပွားရေးအထိနာနေတဲ့အီရန်ကစီးပွားရေးပြန်လည်နှိုးထစေရေးတရုတ်ခီးသွားတွေကိုဆွဲဆောင်နိုင်ရေးအစီအစဉ်ကအခုလိုလေကြောင်းခီးစဉ်တွေပိတ်ပင်လိုက်တာကြောင့်အကြီးအကျယ်အထိနာစေပါတယ်။တရုတ်နိုင်ငံကိုသွားမဲ့တရုတ်ကနေလာမဲ့လေကြောင်းခီးစဉ်တွေအားလုံးကိုပိတ်ပင်ရေးအစိုးပြချက်ကိုအရေးပေါ်အစည်းအဝေးအတွင်းအစိုးရတာဝန်ရှိသူတွေကအတည်ပြုလိုက်ကြောင်းအီရန်ကျန်းမာရေးဝန်ကြီးဆာအီနာမာခီကတောက်ကြံနေတုန်းက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အီရန်ကျန်းမာရေးဝန်ကြီးရဲ့ Twitter မှာရေးသားချက်ကိုကိုးကားပြီးအီရန်အစိုးရထောက်ပံ့ထားတဲ့ Fast သတင်းကလည်းဖော်ပြပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးကိစ္စအဖြစ်သတ်မှတ်ထားတဲ့ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့မှုဖြစ်နေတဲ့တရုတ်နိုင်ငံကနေအီရန်ကိုပြန်လာလူသူတွေအနေနဲ့လည်းကျန်းမာရေးအရာစောင့်ကြည့်ခရမယ်လို့ဝန်ကြီးနာမကီးကပြောဆိုထားပါတယ်။တရုတ်ပြည်နဲ့အသွားအလာလေကြောင်းခီးစဉ်တွေပိတ်ဖို့တောက်ကြံနေကကြေညာချက်ဟာဆိုရင်တရုတ်ခီးသွားတွေကိုပို့ပြီးတော့ဆွဲဆောင်ရေးအစိုးရရဲ့6လသက်တမ်းရှိအစီအစဉ်အပေါ်မှာအကြီးမားဆုံးရိုက်ခတ်မှုလည်းဖြစ်ပါတယ်။2018ခုနှစ်ကစလို့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကြောင့်အီရန်ရဲ့စီးပွားရေးလုပ်ငန်းကဏ္ဍတွေမှာအကြီးအကျယ်လျော့ကျလာခဲ့ပြီးတဲ့နောက်ခီးသွားလုပ်ငန်းမှာတရုတ်ခီးသွားတွေနဲ့မြင့်တင်နိုင်ဖို့အီရန်အစိုးရကကြိုးပမ်းနေတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်အရေးကြောင့်အီရန်ရဲ့ခီးသွားလုပ်ငန်းပေါ်ထိခိုက်စေတဲ့အကြောင်းရင်းတည်းဖြစ်တယ်လို့လဲအီရန်နိုင်ငံပိုင် IRNA 3 Agency ကကြာတာပြည်နေတုံစောင်းပါတပုံမှာဖော်ပြထားပါတယ်။